ရင်းရှမ်းစွာဆန္ဒပြသူတွေကိုအင်အားသုံးနိုင်နေတာတွေမလို့ဖို့နိုင်ငံတကာကတတိပိနေတဲ့ကြားကပဲဆန္ဒပြပွဲတွေကိုနိုင်နေတာဖန်စီတာတွေရှိနေတာပါ။မြေကြီးနားမြို့မှာဆိုရင်လည်းရင်းရှမ်းချမ်းဆန္ဒပြနေတဲ့သူတွေကိုရဲတပ်ဖွဲ့ကအင်အားသုံးဖြိုခွင်းတာခံခဲ့ရတယ်လို့ကိုတိုင်ကြုံခဲ့ရသူတဦးကဘူရော်ရဲကိုပြောပါတယ်
။သူ့ရဲ့ခါမှာကျမတို့ကဲဟုတ်ပြီတို့လာပြီဆိုတော့ကိုလည်းရင်းရှမ်းစွာနဲ့ထိုင်ပြီးတော့ဟိုထိုင်တဲ့လုံးမယ်ဆိုတော့ကျမတို့ထိုင်တဲ့အခါမှာတို့ကလေးကွာရင်းနဲ့ပြစ်ပြီးတော့အဲ့လိုမျိုးဖိအားနဲ့အတကုံလိုက်တော့ကျမတို့ရဲ့အကုန်လုံးဖြိုခွင်းပြီးတော့ကြည့်ရပါတော့ရှိရတယ်ပြီးရအခါမှာသူတို့ကပခုတ်ဟိုင်နေလည်းဖြစ်တယ
်မြေကြီးနားမြို့မြို့မစေးအနီးမှာလေကျောင်းဆရာမနှုတ်ဦးပါဝင်ဆန္ဒပြသူတချို့ကိုအာဏာပိုင်တွေကဖမ်းဆီးသွားကြောင်းကချင်ပြည်နယ်ကငင်းချမ်းရဲ့ကျိုးဆောင်ဖွဲ့ PCG တာဝန်ရှိသူဦးလမိုင်းကွန်ကြာကပြောပါတယ
်အာဒီနေ့ဆန္ဒထုတ်ဖော်တဲ့ဆက်မကလေးလူငယ်တွေဆက်မတွေပေါ့လေသူတို့အယောက်73ယောက်ဟိုခဏထိန်းသိမ်းထားတာသိရတယ်ဗျအဲ့ပေါ့အခုကတော့ပုံမှန်144ပုံမှန်အတိုင်းပေါ့လေညာရှိမနေ့လေးနာရီဟာတော့နောက်ပြီး၅ရက်ထက်ပိုမစိုးရဆိုတော့ထုတ်ပြန်ချက်အပေါ်မှာပါတီစစ်တို့ရဲ့လူစုလူဝေးနဲ့အဲ့လိုမျိုးဆန္ဒထုတ်ဖော်တဲ့ပုံမှာသူတို့ဖြူခွင်းတဲ့တဘောပါပဲဖြူခွင်းလို့ဟိုဒီတော့ဖြူခွင်းပြီးမှသူတို့ဖမ်းတာပေါ့လေနည်းနည်းနားမထောင်တဲ့လူတော့ဖမ်းတယ်ဆိုတဲ့တဘောပေါ့အဲဒီမှာတော့ကျွန်တော်သိရတဲ့လောက်တော့ဟိုစပြီးမှဟိုဒီတော့ထပ်ဖို့အတွက်လုပ်နေတဲ့အချိန်မှာအဲစပ်ဖမ်းတဲ့ပုံစံမျိုးဖြစ်တယ်လေအဲ့ဒါဆိုတော့လမ်းပေါ်မှာတိတ်ပြီးမှလည်းလူတိတ်ဟိုနည်းနည်းကတနည်းကလူတော့ဘူးအုံကြီးနေတော့မတွေ့ရတော့ဘူးအဲ့ဒီစပ်ထွက်မဲ့အချိန်မှာကဘာဖြစ်ခွင့်နေတဲ့ခါကျတော့ဘန္တာထုတ်ခေါ်တဲ့လူကနည်းနည်းလေးနေသွားတယ်ပေါ့လေ
မြေကြီးနားမြို့အရှက်ရှာနေရာတွေကဆန္ဒပြလှုပ်ရှားမှုတွေတွင်ဖန်စီခံရသူတွေရှိပေမဲ့ရှင်တွေကတော့တိတိကျကျမသိရဘူးလို့လေဒေသခံမျိုးသမီးတူကပြောပါတယ်
မြင့်ကဘူရာကြီးဝင်းကျင်ဘူရာကြီးနဲ့လည်းနီးရဒီဒီနဲ့လည်းနီးရရှင်အဲနာတဝိုက်မှာဖြစ်တာဒီမြင့်ကညီမကြီးကြီးပေါ့နော်ဟုတ်အဲနီးနာတဝိုက်မှာဖြစ်တာရှင်အာမနေ့ကဖန်ခံရတဲ့အထဲမှာတော့ကျောင်းဆရာမပေါ့နော်ဆရာမနေ့ရောက်တော့ပါတယ်ရှင်ဒီအခုအာနေ့လည်းဟိုဟာလောက်မှာပြန်ဖန်ခံရဒီဖြူခွင်းခံရတဲ့7ယောက်ကတော့ဟိုဘဒုဘယ်ဝါရီလို့တော့ညီမတို့ပြည်ပြည်ကြကြမသိရဘူးပေါ့နော်
အနာသိမ်းပြီးနောက်ပိုင်းမြေကြီးနားမြို့မှာစန္ဒပြပွေတဲ့အင်အားသုံးနိုင်နေခံရတာဟာဒုတိယကျင်းလေးဖြစ်ပါတယ်။ပြီးခဲ့တဲ့ဒလင်းကွနေနေတုန်းကလည်းစက်မှုစုံရကွဲကဒါအပိစက်ယုံဝမ်းမှာစန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေပြစ်ခတ်လူစုခွေခဲ့တာကြောင့်ထိခိုက်ဒဏ်ရာသူတွေလည်းရှိခဲ့ပါတယ်။အနာပိုင်တွေကအင်အားသုံးနိုင်နေပေမဲ့လည်းစန္ဒပြသူတွေကတော့လှုပ်ရှားမှုတွေဆက်လုပ်ဖို့ရည်ရွယ်ထားကြပါတယ်
။ကျွန်တော်တို့ဒီလိုဖြုတ်ခွင်းလေရတဲ့နည်းနဲ့ဒပိတ်ကိုဟိုကျွန်တော်တို့ဟိုလုပ်နေပါတယ်အခုဆိုလို့ရှိရင်ဒီငင်းချမ်းစွာဆန္ဒပြတဲ့ဟာတွေခိုင်တပိတ်တွေလုံးလုံးမရတဲ့အခြေအနေမှာအခုကျမတို့ဒီနားမှာဆိုရင်ဆိုင်ကယ်တွေနဲ့အရအောင်တပိတ်စစ်တောင်းကိုထွက်နေပါတယ်ဒီလိုပျောက်သားပုံစံပေါ့နော
်
ဟိုဘက်ရလိုက်ဒီဘက်ရလိုက်နဲ့စူးမိစလောက်စူးမိစလောက်ကိုဆိုင်ကယ်တွေနဲ့အခုအချိန်ထိဆန္ဒထုတ်ပေါ်နေတဲ့ဒီအာဏာရှင်အစိုးရကိုအလုံးရှိတဲ့စင့်စင်တဲ့ဟာတွေကိုရတဲ့ဘက်ကနေရတယ်လို့တော့ထိုးခေါက်ပြီးတော့ဆန္ဒပြနေရတဲ့ဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ဒီအရာကိုကလုံးဝတွန်းလှန်ရမယ့်အရာပေါ့နော်ဒီမတရားမှုကိုလုံးဝတွန်းလှန်ရမယ့်အရာဖြစ်ပါတယ်ပေါ့ဟုတ
်ဆန္ဒပြသူတွေရဲ့ခွင့်ရေးကိုလေးစားဖို့အင်အားသုံးနိုင်နေတာတွေမဟုတ်ဘူးကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝန်ကတတိပိနေရှင်ပါပဲနိုင်နေမှုတွေနဲ့ဖန်ဆီးမှုတွေဆက်လုပ်နေတာပါရခိုင်ပြည်နယ်အမ်းမြို့နယ်မှာလည်းမကြတဲ့ခင်ရက်တွေကဆန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နေပြီးဖန်ဆီးခံရသူ၁၀ယောက်ထက်မနည်းရှိနေတယ်လို့မိသားစုဝင်တွေနဲ့နှိစက်သူတွေကပြောပါတယ်။နိုင်ငံရေးကြီးသားများကကူညီဆောင်ရှောက်ရတဲ့မြန်မာနိုင်ငံကတော့အာဏာသိမ်းပြီးနောက်ပိုင်းဖန်ဆီးရည်ယူခံရသူ921ယောက်နဲ့ထိမ့်သိမ်းခံထားရသူ489ယောက်ရှိကြောင်းမနေ့တုန်းကပဲသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။